မြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးကောလင်းမြို့မှာတွေ့လွန်တုတ်ခွေးရောဂါဆိုးဝါးစာဖြစ်ပေါ်နေတာကြောင့်ကလေးငယ်တဦးတည်ဆုံးသွားခဲ့တယ်လို့ကောလင်းမြို့နယ်လုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးပရာဟိတကွန်ရဲ့ PDPN ကသတင်းထုတ်ပြန်ပါတယ်ဇူလိုင်လ10ရက်နေ့ကစပြီးကောလင်းမြို့တည်ရချင်းကျေးရွာကကျောင်းသား58ဦးဖျားနာနေတာကိုတွေ့ရှိတာကြောင့်ကျောင်းဆရာမကြီးကချောင်းသားတိုက်နယ်ဆေးရုံကိုသတင်းပို့ခဲ့တာမှာကလေးငယ်10ဦးတဲ့မင်းအဲကိုအရေးပေါ်ဆေးရုံကိုပို့လိုက်ရပြီးအဲ့ဒီအထက်က၃ဦးဟာစိုးရင်စရာအခြေအနေမှာရှိနေစေဖြစ်တဲ့အတွက်စောင့်ကြည့်နေရတယ်လို့ဆိုပါတယ်။ဇူလိုင်လ9ရက်နေ့အထိတော့အပြားရှိနေတဲ့ကလေးငယ်ပေါင်း40ကျော်ရှိနေတယ်လို့ဆိုပါတယ်။ကောလင်းမြို့ပေါ်ဆေးရုံနဲ့ချောင်းသားတိုက်နယ်ဆေးရုံဟာလည်းလူနာတွေများလွန်းတဲ့အတွက်ဆေးရုံဝန်ထမ်းဆရာမတွေမနိုင်ဝန်ထမ်းနေကြရတယ်လို့ဆိုပါတယ်။ဇူလိုင်လ9ရက်နေ့ကတော့ကောလင်းကျမကြီးဌာနကတာဝန်ရှိသူတွေကိုဆစ်လွတ်ပြီးချင်းစည်းဖြန်းတာပညာပေးလုပ်ငန်းတွေလုပ်တာနဲ့သွေးစစ်တာတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ကောလင်းမြို့ပေါ်နဲ့အနီးဝန်းကျင်ကကြေးရွာတွေမှာနှစ်စဉ်ရေလွှမ်းမိုးတဲ့တံခံရတာကြောင့်ရေဝတ်တဲ့နေရာတွေများပြီးချင်းတွေလည်းပွားများနေတာဖြစ်ပါတယ်။